ငါဖက်သမောသားတွေရှာဖွေစုဆောင်ပင်နေတဲ့လူမောင်ခိုကိုင်းဝင်အဓိကလူရည်လို့ဆိုတဲ့လူညက်ကိုထားရဲတပ်ဖွဲ့ကဒီကနေ့ပဲဖမ်းဆီးလိုက်ပါတယ်။အသက်53နှစ်အရွယ်စွန်ရီချက်ကော့နဲ့အသက်50အရွယ်ချူဝတ်တပ်ဖွဲ့ချရွန်ဖွန်တို့ဟာရထားပူလာယုံနဲ့ဘတ်စကာကိတ်တီဒါမှမဟုတ်ရင်လည်းအများပြည်သူသွားလာတဲ့နေရာတွေမှာအလုသမားဖြစ်ခိုင်းလို့ရမယ့်လူတွေကိုရှာဖွေနိုင်မှုဒီလူတွေကနေကြားလူတွေကိုခိုင်းစေခဲ့တယ်လို့လည်းထားရဲတပ်ဖွဲ့ကပြောပါတယ်။ရလာတဲ့အလုသမားတယောက်ကိုထိုင်းပန်ငွေ3000နဲ့ငါးပန်းလေးပိုင်ရှင်တွေကိုရောင်းချပြီးအလုသမားတွေကိုတော့အင်ဒိုနီးရှားနိုင်ငံအမ်ဘွန်ကျွန်းသားကငါးပန်းလေးတွေပေါ်မှာအလုလုဖို့ပို့ဆောင်တာခံရတယ်လို့လည်းဆိုပါတယ်။ဖန်စီခံရသူနှုတ်ကလူမောင်ခိုကူးမှုကျူးလွန်ကြောင်းဝန်ခံထားပြီးသူတို့ကိုင်းက2008ခုနှစ်ကတည်းကဒီနှစ်ကိုလူ60လောက်ထိမောင်ခိုကူးခဲ့ကြောင်းလည်းထိုင်းရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံကအကြီးဆုံးငါးပန်းလုပ်ငန်းတွေရှိရာစမော့စကောမှာနောက်ထပ်တန်မြတ်ရှိသူလေးကိုဆက်လက်ရှာဖွေနေတဲ့အကြောင်းလည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အရှာဒေသကငါးပန်းလုပ်ငန်းတွေမှာအလုပ်သမားတွေကိုအနှံ့ချင်းခိုင်းစေနေရတဲ့ပတ်သက်လို့မချလေးရင်တော့ပဲ AP သတင်းဌာနကထုတ်ဖော်ရေးသားခဲ့ပါ